တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်အခြားနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတွေမတိမငြိမ်ဖြစ်နေပြီးတော့ပြည်တွင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်ကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကလည်းဆိုင်ရင်ခုတစ်ချိန်ပို့ပြီးတော့နည်းနည်းရှင်းရှင်းတိုင်တွင်နေကြလိမ့်မယ်လို့တုံတက်သူတွေကပြောပါတယ်။မြန်မာ၊အင်ဒိုနီးရှား၊တရုတ်၊အိန္ဒိယအပါအဝင်တခြားနိုင်ငံတချို့ကငွေကြေးတန်ဖိုးတွေ2018ခုနှစ်နှစ်ပိုင်းကစပြီးတော့ကျဆင်းလာခဲ့တာပါ။အိန္ဒိယရူပီငွေကြေးဟာကျွန်းလာအတွင်းအနေဆုံးကျဆင်းခဲ့တယ်လို့တရုတ်ယွမ်ငွေဟာလည်းကျွန်းလာအထိဆိုရင်6လအတွင်း 3.1 အထိဈေးကျသွားခဲ့ပါတယ်။ရှင်းပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အခြေအနေထဲမှာကူးစက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဗန္ဒာရေးပြဿနာတွေအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်အာရှနိုင်ငံတွေမှာရင်းနှီးမြှုပ်နှံမှုအစိုးရမှုတွေရှိနေတဲ့အခြေအနေပါဝင်ပါတယ်။